မြန်မာသမ္မတဦးသိန်းစိန်ကတိပေးထားတဲ့အတိုင်း2023ခုနှစ်မကုန်ခင်လက်ကျန်နိုင်ငံရေးအကျဉ်းသားတွေလွှတ်ပေးဖို့နဲ့နောက်ထပ်ဖမ်းဆီးမှုတွေထပ်မလုပ်ဖို့အတွက်မြန်မာအစိုးရကိုဖိအားပေးဖို့ကမ္ဘာတစ်ဝှမ်းမှာရှိတဲ့မြန်မာရေးလှုပ်ရှားဆောင်ရွက်နေကြတဲ့အဖွဲ့ပေါင်း42ဖွဲ့ကအမေရိကန်သမ္မတဘရက်အိုဘားမားကိုပူးတွဲပန်ကြားစာတစ်စောင်ပေးပို့ခဲ့ကြတာဖြစ်ပါတယ်။တိကုံဘို့သတင်းတစ်ပတ်တောင်မလူတော့တာကြောင့်လက်ကျန်နိုင်ငံရေးအကျဉ်းသားတွေပြန်လွတ်လာတာကိုတွေ့ရသင့်ပေမဲ့လောလောဆယ်မှာတော့နောက်ထပ်ဖမ်းဆီးမှုတွေရှိနေတဲ့အကြောင်းဒီလထဲမှာတည်းတက်ကြွလှုပ်ရှားသူဒေါ်တော်အောင်လဦးထင်ကျော်နဲ့ဦးဝေးသိန်းတို့လွတ်မြောက်လာပြီးကမှပြည်လဲဖမ်းဆီးခံရတဲ့အခြေအနေတွေရှိနေတဲ့အကြောင်းလဲဒီပတ်ကြားစာထဲမှာထောက်ပြထားပါတယ်။ဒီလိုမျိုးအခြေအနေကိုအမေရိကန်သမ္မတကိုသိစေချင်တယ်လို့မြန်မာသမ္မတဦးသိန်းစိန်ကလည်းသူ့ရဲ့ဂရုကိုပြန်သတိရစေဖို့အခုလိုပတ်ကြားစာပေးပို့ရတာဖြစ်တဲ့အကြောင်းဒီပတ်ကြားစာကိုရေးသားပေးပို့ခဲ့တဲ့အဖွဲ့ရဲကတခုဖြစ်တဲ့အမေရိကန်အခြေစိုက်မြန်မာရေးလှုပ်ရှားမှုအဖွဲ့ US Campaign for Burma ရဲ့လှုပ်ရှားမှုတာဝန်ခံ Myra Tegepho ကပြောပါတယ်
။သမ္မတဦးဘာမားကိုအဲ့ဒီအကျဉ်းသားကိုလှုပ်မြောက်ဖို့အတွက်ကျွန်တော်အခုမှတက်တိုးလာတော့မဟုတ်ပါဘူး။တကယ်ကြီးတကယ်အဲ့လိုမျိုးပဲဟိုကလှုပ်ကြရတာပေါ့နော်ဒါပေမဲ့အရေးကြီးဆုံးတစ်ခုကတော့ဟိုလုံခဲ့တဲ့ဇူလိုင်လဆိုရင်သမ္မတသိန်းစေကလည်းကြေညာထားတယ်โอเคနှစ်မကုန်ခေနိုင်ငံရေးအချင်းသားတွေကလည်းလှုပ်ပြောင်းသူတို့ထုတ်ပေးမယ်ပေါ့နော်အခုကရှင်းရှင်းပြောမယ်ဆို17ရက်ပဲကြံခဲ့တယ်ဒါပေမဲ့နိုင်ငံရေးအချင်းသားကိုထောင်ထဲမှာထားထားတာမကဘဲနဲ့ဆက်ပြီးတော့ခန်းတာလည်းရှိသေးတယ်အဲ့ဒီအတွက်ကြောင့်သမားသိစေပြောထားတဲ့အရာတွေကျမတို့သူ့ကိုဘယ်လောက်ယုံလို့ရမလဲအဲ့ဒါလည်းဟိုမြေကိုထုတ်လို့ရတယ်အဲ့ဒါကြောင့်ကျမတို့ဟိုစိတ်ပူတဲ့အတွက်ကြောင့်အဲ့ဒီနိုင်ငံရေးအချင်းသားတွေအတွက်ကိုဖက်ဒရယ်ဥပမာအကူအညီအစီအကနေအကူအညီတောင်းရတာဖြစ်နေတယ်
အမေရိကန်သမ္မတဘရက်အိုဘားမားအနေနဲ့သူ့ရဲ့ပန်ကြားစာကိုအလေးနက်ထားထည့်သွင်းစဉ်းစားပြီးမြန်မာအစိုးရကိုဖိအားပေးသွားဖို့မျှော်လင့်တဲ့အကြောင်းလဲမိုင်းရာကပြောပါတယ်အမေရိကန်သမ္မတဘရက်အိုဘားမားကိုလိမ့်မှုတဲ့ဒီပတ်ကြားစာကိုတကယ်ကြားရေးဝန်ကြီးဂျွန်ကယ်ရီနဲ့အမျိုးသားလူချုပ်ရေးအကြံပေးဆူဇန်ရိုက်စ်တို့လိုတခြားရေးပါတဲ့ပုဂ္ဂိုလ်တွေစီကိုလည်းပေးပို့ခဲ့တဲ့အကြောင်းသူကပြောပြပါဗျ။ဒီနေ့ကောစပြီးတော့မြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားတယောက်မှမရှိအောင်လက်ချံနိုင်ငံရေးအကျဉ်းသားတွေအလုံးလွတ်ပြေးသွားမယ့်အကြောင်းပြည်ရဲ့ဇူလိုင်လကလန်ဒန်ကီးစင်အတွင်းမှာသမ္မတဦးသိန်းစိန်ကကတိပေးပြောကြားခဲ့တယ်လို့နိုင်ငံရေးအကျဉ်းသားတချို့ကလည်းပြန်လွတ်ပြေးခဲ့တာဖြစ်ပါတယ်။ဒါပေမဲ့လူခွင့်ရေးလှုပ်ရှားတဲ့အဖွဲ့တွေကတော့မြန်မာအစိုးရအနေနဲ့နိုင်ငံရေးအကျဉ်းသားတွေပြန်လွတ်ပြီးတဲ့တစ်ချိန်တည်းမှာထပ်မံဖမ်းဆီးမှုတွေရှိနေတာကိုထောက်ပြပြီးတော့နိုင်ငံရေးအကျဉ်းသားအလုံးကိုချွေးချက်မရှိအမြန်ဆုံးပြန်လွတ်ပေးဖို့ဖိအားပေးပြောဆိုနေတာဖြစ်ပါတယ်။ဒီဇင်ဘာလ19ရက်နေ့ကပေးပို့ခဲ့တဲ့ဒီပတ်ကြားစာကိုအမေရိကန်၊အိုင်ယာလန်၊ဩစတြေးလျ၊အိန္ဒိယ၊တောင်အာဖရိက၊ဘင်္ဂလားဒေ့ရှ်၊ထိုင်းစတဲ့နိုင်ငံတွေအပြင်ဂျာမနီ၊ဆွီဒင်၊ဘယ်လ်ဂျီယံစတဲ့ဥရောပနိုင်ငံတွေကမြန်မာရေးတက်ကြွလှုပ်ရှားတဲ့အဖွဲ့တွေကပေးပို့ခဲ့ကြတာဖြစ်ပါတယ်ရှင်။